ကဘာကြီးဟာရာသီဥတုဆိုင်ရာဘေးအန္တရာယ်တွေနဲ့ရင်ဆိုင်နေရပြီးကုလသမဂ္ဂအထွေထွေအတွင်းမှုချုပ်အန်တိုနီယိုဂူတာရက်စ်ကဆွစ်ဇာလန်နိုင်ငံဒါဗိုစ်မှာကျင်းပနေတဲ့ကမ္ဘာစီးပွားရေးဖိုရမ်မေခွန်းမှာတတိပေးလိုက်ပါတယ်ဒီကိစ္စအပါအဝင်အခြားသောကမ္ဘာချင်းချောင်းမှုတွေအတွက်ရေရှည်ဖြည့်ချင်းချက်တွေရရှိနိုင်မဲ့အခင်းအကျင်းတစ်ခုပေါ်ဆောင်ရေးချက်ချင်းဆောင်ရွက်ကြဖို့နဲ့နိုင်ငံရေးနဲ့စီးပွားရေးခေါင်းဆောင်တွေကိုသူကအခုလိုတိုက်တွန်းတာပါဂျနီဗာကနေလီဇာရှလိုင်းပေးဖို့တဲ့ဒီသတင်းကိုတော့မတ်တင်ဂီထိုက်ပြောပြမှာဖြစ်ပါတယ်ဗျာ
။ကုလသမဂ္ဂအကြီးအကဲအန်တိုနီယိုဂူတာရက်စ်ကပြဿနာတွေရဲ့အတိုင်းအတာကိုရှော့ပေါ်မပြောပါဘူး။ကမ္ဘာကြီးဟာဝန်းနေစရာအခြေအနေကိုဆက်ရောက်နေတယ်လို့တုံ့နှုံပြောပါတယ်။ကမ္ဘာဒေသအများပြားမှာစီးပွားကြမှုရင်ဆိုင်နေရတဲ့ကမ္ဘာစီးပွားရေးပြဿနာကိုလည်းသူကတင်ပြပါတယ်။ကမ္ဘာမှာ COVID-19 ကနေပြန်လည်ဥမော့လာပေမဲ့အနာဂတ်ကပ်ဘေးရောဂါတွေကိုကင်တွယ်ရေးပြင်ဆင်ထားတာကိုလည်းသူကသတိပေးပါတယ်စစ်ပွဲအကျန်းဖက်မှုနဲ့ပြိပခါတွေကြောင့်တန်းနယ်ချီတဲ့လူမှုအပေါ်ထိခိုက်သက်ရောက်မှုတွေကိုလည်းသူကထောက်ပြပါတယ
် Especially the Russian invasion of Ukraine
အထူးသဖြင့်ရုရှားရဲ့ Ukraine ကျူးကျော်စေရဆိုရင် Ukraine ပြည်သူတွေဖော်မပြနိုင်လောက်အောင်အသည့်ဒုက္ခကြုံတွေ့ရမှုသာမကဒီစစ်ကြောင်ကဘာတလားစမ်းနဲ့ရိတ်ခါနဲ့စွန့်အင်ဈေးနှုန်းတွေကုန်သွယ်ရေးနဲ့ကုန်စည်ထောက်ပံ့မှုကွင်းဆက်တွေအပေါ်မှာလည်းတိတိတတ်တာရိုက်ခတ်တက်ရောက်မှုဖြစ်ပါတယ်။နျူကလ িয়ার ဘေးကင်းရေးအပေါ်မှာလည်းမေကွန်းထုတ်เสียဖြစ်လာပါတယ်။ဒါအပြင်နိုင်ငံတကာဥပဒေရဲ့အခြေခံအကြဆုံးအုံမြင့်တွေနဲ့ကုလသမဂ္ဂရဲ့ဗရင်းညင်အပေါ်မှာလည်းမေကွန်းထုတ်เสียဖြစ်လာပါတယ်
။ရာသီဥတုဆိုင်ရာဘေးအန္တရာယ်တွေနဲ့လည်းကဘာကြီးရင်ဆိုင်နေရာကြောင်းကုလသမဂ္ဂအကြီးအကဲကပြောပါတယ်။ဖလွေဒန်ငွေထုတ်လွှင့်မှုကစံချိန်တင်အဆင့်ကိုရောက်ရှိပြီးတိုးပွားလာနေကြောင်းသူကထောက်ပြပါတယ်။ကမ္ဘာတလွှတ်အပူချိန်မြင့်တက်မှုကို 1.5 ဒီဂရီမှာကန့်သက်ထားရှိရေးဂရိကဝတ်ကိုနိုင်ငံတွေဘက်ကလိုက်နာဆောင်ရွက်ဖို့ပြက်ကွက်တယ်လို့လည်းသူကအပြစ်ဖို့ပါတယ်
။ Without further action we are headed to a
ဒီထက်ပိုပြီးအေးအေးဆောင်ရွက်မှုမရှိဘူးဆိုရင်တော့ 1.8 ဒီဂရီအထိတိုးတော်မဲ့ဘက်ကိုဥတည်နေပါပြီအကြီးအကျယ်ထိခိုက်ပျက်စီးမဲ့အကျိုးဆက်တွေရှိလာမယ်ဆိုတာကိုလည်းကျွန်တော်တို့အားလုံးသိကြပါတယ်ကျွန်တော်တို့ကဘာကြီးရဲ့အစိတ်အပိုင်းတော်တော်များများမှာနေထိုင်လို့ရတော့မှာမဟုတ်ပါဘူးအများအပြားအတွက်တော့ဒါဟာတည်တံ့စီရင်ချက်လို့ဖြစ်ပါလိမ့်မယ
်ဒါအပြင်မြောက်ပိုင်းနဲ့တောင်ပိုင်းကြားနဲ့နဲ့ရှိုင်းရှိုင်းကွဲပြားလာမှုကိုစိုးရိမ်ကြောင်းလဲကုလသမဂ္ဂအကြီးအကဲကပြောပါတယ်ကဘာကြီးရဲ့တောင်ပိုင်းအချမ်းမှာစိတ်ပြက်ဒေါသဖြစ်နေကြတဲ့အတိုင်းတာကိုချမ်းသာတဲ့ကဘာနဲ့သူတို့ခေါင်းဆောင်တွေကအမှန်တကယ်နားလည်သိရှိမထားကြဘူးလို့သူကထပ်လောင်းပြောပါ
တယ်
လဒလောဖြစ်ပျက်ခဲ့တဲ့ကာကွယ်ဆေးဖြန့်ဝေမှုအငြိမ်းမြမှုတွေအပေါ်စိတ်ပြက်ဒေါသထွက်မှုကဘာအပူချိန်အနည်းဆုံးထုတ်လွှင့်တဲ့နိုင်ငံတွေမှာရာသီဥတုကပ်ဘေးဒဏ်အကြီးအကျယ်ခံရတဲ့အပေါ်စိတ်ပြက်ဒေါသထွက်ကြပါတယ်ဒါအပြင်ဒီပြဿနာကိုတုံ့ပြန်ရင်းအတွက်ရန်ပုံငွေမလုံလောက်မှုအပေါ်မှာလည်းစိတ်ပြက်ဒေါသထွက်ကြပါတယ်
။ကဘာတလွားဆက်ဆက်ဖြစ်ပေါ်တဲ့ပြဿနာတွေကိုဖြေရှင်းနိုင်ရေးကဘာမှာညှို့ညွတ်ကြရမယ်လို့ကုလသမဂ္ဂအကြီးအကဲကပြောပါတယ်။ကံမကောင်းအကြောင်းမလှစွာပဲပထဝီနိုင်ငံရဲ့အရာကွဲပြားမှုနဲ့မျိုးဆက်တွေအတွင်းယုံကြည်မှုကင်းမဲ့မှုကအစိုးရရာဆုံးအစ်စ်နဲ့ကဘာကြီးရင်ဆိုင်နေရတာနဲ့အတူပဲညှို့ညွတ်လာမဲ့ပုံမရှိဘူးလို့လည်းသူကပြောပါတယ်။ဒီအချက်ကြောင့်ပဲအလုံးရော့ပါယိုယွင်းနေရတာဖြစ်တယ်လို့လည်းထောက်ပြသွားပါတယ်။ဒီကွဲပြားမှုတွေကိုပေါင်းကူပေးနိုင်ပြီးယုံကြည်မှုပြန်လည်တည်ဆောက်ရေးအတွက်ပေါင်းစည်းဆောင်ရွက်နိုင်ရေးကူညီဆောင်ရွက်ကြဖို့လည်းနိုင်ငံရေးနဲ့စီးပွားရေးခေါင်းဆောင်တွေကိုကုလသမဂ္ဂအတွင်းရေးမှူးချုပ်ဂူတာရက်စ်ကပန်ကြားခဲ့ပါတယ်။အရေးယူဆောင်ရွက်မှုမလုပ်ဘူးဆိုရင်တော့နစ်နာဆုံးရှုံးမှုတွေဟာအရေးယူဆောင်ရွက်မှုကြောင့်ပေးဆက်ရတာချက်အင်မတန်ကြီးမားလိမ့်မယ်လို့လည်းသူကထပ်လောင်းပြောပါတယ်ရှင်။